စကိုင်းတိုင်းကနေမြို့နယ်ချင်းတွင်းမြစ်အရှိဘက်ချမ်းနှစ်ကြီးကျေးရွာမှာဇန်နဝါရီလ23ရက်မနေ့9နာရီလောက်ကစစ်ကောင်စီတပ်ကဝင်ရောက်ပစ်ခတ်လို့အနေအင်းတချို့မိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကတော့အဲ့ဒီအနီးနားချင်းတွင်းမြစ်ထဲမှာစစ်ကောင်စီရဲရင်တချို့တိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီအကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကတင်ပြပေးပါပါခင်ဗျာ
စကိုင်းတိုင်းကနေမြို့ဝန်းကျင်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေရမှာဒီကနေ့မနက်ပိုင်းမှာတော့စစ်ကောင်စီတပ်ကကနေမြို့နယ်ချင်းတွင်းမြစ်အရှိဖက်ကန်းနှစ်ကြီးကျေးရွာကိုဝင်ရောက်ပစ်ခတ်လို့နေအိမ်တချို့မိလောင်ဆုံးရှုံးတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာအတွင်းကခုခံနာမျိုးတိုက်ပွဲဖြစ်တာမျိုးမရှိပဲစစ်ကောင်စီတပ်ကကျေးရွာတွေကိုတစ်ဖက်သက်ပစ်ခတ်ဝင်ရောက်လာတာလို့ကျေးရွာသားတဦးက VOA ကိုပြောပါတယ
်ပစ်ခတ်ဝင်လာပြီးတော့အိမ်တွေကိုတရွာလုံးပုံစံတက်အောင်သူမီးရှို့သွားတာကြက်ကွက်တိကွက်ကြပေါ့ခုနဲ့တအိမ်ကြီးနဲ့တအိမ်အဲ့လိုလေးတွေရှို့သွားတယ်ကြက်နောင်နာကအိမ်20လောက်တော့ရှိပါကြက်20ကျော်လဲကျော်သွားနိုင်တယ်တိုက်ပွဲမဟုတ်ဘူးကြက်သူတို့ကတော့ဒီလိုပဲအဲ့လိုဟောလုံးလို့ရှိရင်ရန်တန်ပြီးတော့ပစ်တာပေါ့လက်နဲ့ကြီးနေတယ်လက်နဲ့ကြီးလက်နဲ့ငယ်နေတယ်ကျွန်တော်ဒီကန်းသေးရွာလေးဆိုတော့လေကျွန်တော်တို့ကိုယ်တိုင်လည်းကြီးလွားနေရတဲ့ဘဝကနေအများဆုံးလုံးရောက်ချင်တာပေါ့မ
ှာမနေ့တော့ကတော့ချင်းတွင်းမြစ်အတိုင်းဆန်တက်လာတဲ့စစ်ကောင်စီရင်တွေအဲ့ဒီကျေးရွာအနီးမှာတက်ခတ်ခံရပါတယ်အဲ့ဒီလိုတက်ခတ်ခံရတဲ့နောက်နှစ်ကြီးကျေးရွာတစ်ဖက်ကန့်ဖြစ်တဲ့မှုတော်ကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့တယ်လို့ကနီပြည်သူကာကွယ်ရေးတာဝန်ရှိသူတဦးကပြောပါတယ်
မတော်ရအောင်ပါမှာပလုံးပလဝင်လာမှာကျွန်တော်တို့ဘက်ကဖြစ်တော့သူတို့ဘက်ကရင်းရင်းတစည်းကိုဖြိသွားတယ်ဖြိသွားတော့အဲ့မှာမီးနဲ့ငယ်ဆွဲလောင်ပြီးတော့အဲ့မုတ်ထော့ကိုဝင်ကတ်လိုက်တဲ့ပေါ်ပါမုတ်ထော့အောက်ဖက်မှာကျွန်တော်တို့ကတိုက်ခဲ့တာဆိုတော့မုတ်ထော့ဘက်မှာကျတော့ဒေသခံကာကွယ်တပ်တွေရှိတော့ကြွားပဲဆိုတော့လေရွာနဲ့မီးရမှာကျွန်တော်တို့တိုက်ပွဲမပေါ်ပါဘူးပြရွာရဲ့အောက်ဖက်မှာဆိုတော့အဲ့မှာမုတ်ထော့ကျတော့ဒီတိုင်းဒလိုင်းနဲ့ဝင်ပြီးတော့ပြစ်ခတ်ဝင်ပြီးတော့နေနေပြီးရှို့လာပါ
နှစ်ကြီးကျေးရွာနဲ့မှုတော်ကျေးရွာအဖြစ်အပျက်တွေနဲ့ပတ်သက်လို့စစ်ကောင်စီကထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒါပေမဲ့ဒေသခံ PDF တွေကျေးရွာတချို့မှာတက်ဆွဲပြီးတော့ချင်းတွင်းမြစ်တကြောကစစ်ရဲရင်တွေကိုပစ်ခတ်တာတွေရှိနေတယ်ဒီအတွက်လည်း PDF တွေကိုလိုက်လံရှင်းလင်းတာမျိုးရှိတယ်လို့စစ်ကောင်စီကအကြီးအကဲကထုတ်ပြန်ခဲ့ပူပါတယ်စကိုင်းတိုင်းကနီမြို့နယ်အပါအဝင်မြို့နယ်အတော်များများမှာစစ်ကောင်စီတပ်တွေနဲ့ပြည်သူကာကွယ်ရေးတပ်တွေကြားအပြန်အလှန်တိုက်ပွဲတွေကြောင့်အနီးအနားကျေးရွာတွေကဘေးလွတ်ရာထွက်ပြေးနေကြတာပါမနေ့ကကတော့မှုရောရွာမှာနှိမ်တချို့မီးလောင်ခဲ့တယ်လို့ကျေးရွာသားတို့ဦးသိဆုံးတယ်လို့မျက်မြင်ကျေးရွာသားကပြောပါတယ်စစ်ကောင်စီတပ်ကရွာထဲဝင်ရောက်ပစ်ခတ်လို့ကျေးရွာသားတွေဘေးလွတ်ရာပြေးခဲ့ရတယ်လို့ဒေသခံကပြောပါတယ
်မိရလောင်တာတွေရောမြင်အဲ့လိုမျိုးကိုလို့သူတို့တက်လာပြတယ်ပေါ့နော်ဒါအပြစ်လာမှတချို့ကဆက်ပြရရှိတယ်အခုပိတ်မိနေတယ်လည်းရှိတယ်ဒါအပြစ်နဲ့ကြတော့ထွက်ပြေးခဲ့ရတယ်တော့တချို့ဆိုလည်းဆောင်းလည်းဆောင်းလည်းမပါခဲ့ဘူးဆန္ဒရေးခါမပြောနဲ့ဆောင်းနေပါလည်းပါခဲ့ဘူးကလေးဆိုလည်းအဲ့ဒီနွေးတဲ့အစားမပါခဲ့ဘူးပေါ့နော်အဲ့လိုတွေပြေးခဲ့ရတာ
လက်ရှိအခြေအနေမှာတော့ဒီကနေ့ဖြစ်တဲ့အနတ်ကြီးကျေးရွာအပါဝင်မှုတော်ကျေးရွာနဲ့အနီးကကျေးရွာသားတွေအများပြဘေးလွတ်ရာထွက်ပြေးနေရပြီးတော့သူတို့အတွက်စားရရိတ်ခအခက်အခဲတွေရှိနေတယ်လို့လည်းဒေသခံတွေကပြောကြပါသေးတယ်